အခု2018ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသတင်းတွေကိုပြန်ပြီးတော့သုံးသပ်ကြည့်လို့ရှိရင် online ပေါ်ကကိုယ့်ရဲ့အချက်အလက်လုံခြုံရေးဘိုင်းနဲ့ဆိုင်တဲ့သတင်းတွေကတော်တော်ကိုထွန်းမှုခဲ့တာတွေ့ရတယ်ကိုသားညုံကြီး
။သိကြတာပေါ့ဗျာ Facebook သုံးသူပေါင်း90ရဲ့အချက်အလက်တွေကိုကိုယ်ကန်ရှင်တွေမသိအောင်ခိုးယူအသုံးချခံရတယ်ဆိုတဲ့သတင်းက2018 March လောက်ကစပြီးတော့ Holy တကြော်ကြော်ဖြစ်ခဲ့တာလीမဆူမြတ်မော်ရဲ့။
အမေရိကန်မှာအမှတ်ပုံတင်ပြီးတော့ဗြိတိန်မှာလုပ်ငန်းလည်ပတ်နေတဲ့ဒီ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးတဲ့သူတွေရဲ့အချက်အလက်တွေကိုပညာရေးလေ့လာမှုအတွက်ဗြိတိန်ပမောက္ခတယောက်ထွင်ခဲ့တဲ့ App ကနေတစင်ခိုးယူတာ Cambridge Analytica ကအဲ့ဒီလိုခိုးယူခဲ့တဲ့ Facebook သုံးတဲ့သူတန်း90လောက်ရဲ့အချက်အလက်တွေကို2016 American သမ္မတရွေးကောက်ပွဲမှာဒီ Donald Trump အနိုင်ရဖို့အသုံးချခဲ့တယ်ဆိုတာကို New York Times သတင်းစာကြီးနဲ့ဗြိတိန်က The Observer, Guardian နဲ့ Channel 4သတင်းတွေမှာမတ်လ16ရက်နေ့ကသတင်းထုတ်တယ်။ကမ္ဘာမှာသုံးဆွဲသူတန်း2000ကျော်ရှိနေတဲ့လူမှုကွန်ရက်ကြီးမှာဒေတာလုံခြုံရေးလစ်ဟာခဲ့တယ်ဆိုတဲ့သတင်းကအတော်ကိုကြီးခဲ့တာရှင်
။ပိုဆိုးတာကဒီလိုခိုးယူအသုံးချခံခဲ့ရတာကို Facebook ကသိတယ်။သိရတဲ့ကိုယ်ကံရှင်တွေကိုအသိမပေးဘဲကိုင်းတွဲဖြစ်ရှင်းဖို့ကြိုးစားတာကြောင့် American နဲ့ EU လွှတ်တော်တွေမှာ Facebook CEO Mark Zuckerberg ကိုတိုင်လွှတ်တော်မတ်တွေရဲ့မိခုံတွေကိုဖြေခဲ့ရတယ်ဗျ။အချက်လက်တွေလုံခြုံစည်းအတွက်လှုပ်ရှားတွေလှုပ်သွားပါမယ်လို့သူကပြောပေမဲ့ကုမ္ပဏီပေါ်မှာအယုံကြည်ပြတ်စရာဖြစ်ခဲ့ရတယ်။ကုမ္ပဏီအစုရှယ်ယာဈေးတွေထိုးကျတဲ့ gap ကိုလည်းခံနေရပါတယ်
။ဒီပြဿနာက2018နှစ်စန်းပိုင်းမှာဖြစ်ခဲ့ပေမဲ့အခုနှစ်ကုန်ပိုင်းအထိလည်းဒီ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးနေတဲ့သူတွေရဲ့အချက်အလက်လုံခြုံရေးကာကွယ်ဖို့ထိထိရောက်ရောက်လုပ်နေရလားဆိုတာမေးခွန်းထုတ်စရာဖြစ်နေတော့မယ်လို့သတင်းတွေကထပ်ထွက်ခဲ့တယ်လေ
။ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တဲ့သတင်းအရဆိုရင် Facebook ကသူ့ရဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေဖြစ်တဲ့Google, Microsoft, Amazon, Netflix, Spotify တို့ကို Facebook သုံးသူတွေရဲ့အချက်လက်တွေကြေပြန့်ပြန့်ရယူအသုံးချခွင့်ပြုထားတာတဲ့ Russia က Yandex ဆိုတဲ့အချက်လက်ရှာပြီးတဲ့ website တောင်မှပါသေးတယ်။အဲ့ဒါက2010ကနေ2018ခုနှစ်ထိဖြစ်ခဲ့တာ။တချို့ဆိုလို့ရှိရင်ဒီကနေ့ထိတောင်မှရယူခွင့်ပေးထားတယ်လို့အကြေတွင်းကိုသတင်းထဲမှာရေးထားပါတယ်။
2018ခုနှစ်ထဲမှာနောက်ထပ်သတင်းကြီးဖြစ်ခဲ့တဲ့နည်းပညာသတင်းကတော့အမုန်းစကားနဲ့သတင်းအချက်အလက်အမှားတွေဖြန့်တဲ့ပြဿနာသတင်းမှာအမေရိကန်နဲ့ဥရောပနိုင်ငံကြီးတချို့မှာဒီအရေးပါတဲ့ရွေးကောက်ပွဲတွေအခု2018ခုနှစ်ထဲမှာရှိခဲ့တော့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းအချက်အလက်အမှားတွေကိုတမင်ရည်ရွယ်ချက်ရှိရှိဖြန့်တဲ့ပြဿနာသတင်းတွေကလည်းတော်တော်လေးတွေးခဲ့ရပါတယ်
။ Facebook, Twitter စတဲ့လူသုံးများတဲ့လူမှုကွန်ရက်တွေကအခုလိုမျိုးအချက်အလက်အမှားတွေကိုချိန်တိုတွင်းလူများကြီးစီရောက်လို့ဖြန့်နိုင်ဖို့အကောင်းဆုံးနေရာတွေဖြစ်တဲ့ဆိုရကူလည်းသတင်းတိုင်းလူလူမှာရေးကြတယ်အထူးသဖြင့်တော့ဒီ Facebook ပေါ်မှာသတင်းမှားတွေအချက်လက်မှားတွေဖြန့်တာအပြင်သဘောထားအမြင်တွေမှားအောင်ပြပခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတဲ့ကိစ္စကလည်းဝေဖန်အပြစ်တင်စရာဖြစ်ခဲ့တယ်မဟုတ်လားဗျ။ရခိုင်ကိစ္စမှာဆိုရင်အမုန်းစကားတွေဖြန့်တာနဲ့ပတ်သက်ပြီးတော့ American လွှတ်တော်မှာတော့ Facebook ကထွက်ဆိုခဲ့ရသေးတယ်
။အဲ့ဒါကြောင့်လေ Facebook ကြောင့်ဒီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအပေါ်ဘလို့တက်ရောက်မှုတွေရှိသလဲဆိုတဲ့အစီရင်ခံစာကို Facebook ကတီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ခိုင်းပြီးတော့ November 5ရက်နေ့မှာအစီရင်ခံစာထုတ်ခဲ့တယ်လေကိုသားညုံ။
ဟုတ်တယ်လေမဆူမြတ်မော်ရဲ့အဲ့ဒီထဲမှာဒီ2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြပခတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကင်တွယ်ဖို့သူတို့ပိုလို့တင်တာကိုလည်း Facebook ကအသိမှတ်ပြုခဲ့ပါတယ်
။ရခိုင်ကိစ္စကအဓိကဖြစ်ပေမဲ့ဒီစည်ရေးပြပခနဲ့ဆိုင်တဲ့အကြောင်းတွေသာမကတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးနေမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့လူမှုကွန်ရက်တွေပေါ်မှာဒီသတင်းမှဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူက VOA မြန်မာပိုင်းကိုပြောခဲ့ပါတယ်
။ကိစ္စရဲ့အတိုင်းမှလို့လို့ရှိတယ်လား။ကိစ္စရဲ့အတိုင်းမှအခုဆိုရင်ကျွန်တော်တို့မျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ရန်နယ်လီတို့သူတို့လိုဒီလူလူလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်တာကိုလည်းကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကျောင်းသားလူသမားလယ်သမားတို့ဒီတို့တက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါလည်းပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာလို့အထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒတွေကထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံကြီးရတယ်ပေါ့ပြင်လေကျွန်တော်တို့သာမန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပြည်တော်မှဖြစ်တယ်လို့ပြောလို့ရတယ်
။ Facebook ကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတော့ page တွေကိုဒီနှစ်ထဲမှာပိတ်ပစ်ခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာ၊မြဝတီရုပ်သံစာမျက်နှာတွေလိုစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့ဒီလိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုထောက်ပြမှုတွေလည်းရှိနေပါတယ်။
ု2018ထဲကဘာကျော်ခဲ့တဲ့နည်းပညာသတင်းနောက်တစ်ခုကတော့ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့အကြီးအကဲတယောက်ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းမှာအီရန်ပေါ်အမေရိကန်ဆူရကပိတ်ဆို့တန်ခတ်ထားတာကိုချိုးဖောက်ပြီးတော့ငွေကြီးအရွှေ့ပြောင်းနေလုပ်ခဲ့တယ်လို့ဟွာဝေးကဆွဆွဲခံနေရတာပ
ါ။ဗန်နိုင်းဆိုင်ရာအကြီးအကဲမန်ဝမ်ဂျိုးကနေဒါမှာဖမ်းခံရပြီးတဲ့နောက်ဆက်တွဲနည်းပညာလောကမှာစိုးရိမ်စရာဖြစ်ခဲ့တာကဒီနိုင်ငံတကာမှာ 5G ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကိုရအဆင့်မြင့်တဲ့လုပ်ငန်းတွေထိခိုက်သွားမလားဆိုတာပါကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်ကိုအနည်းဆုံးအဆ20ပုံမြင့်မဲ့ 5G ကိုရကိုအဆင့်မြင့်ဖို့အတွက်နိုင်ငံတော်တော်များများလုပ်နေကြတာလေဒီ 5G ကိုရအဆင့်မြင့်တဲ့အခါမှာလိုတဲ့နည်းပညာနဲ့ဆက်သွယ်ရေးဆိုင်ရာပစ္စည်းကိရယာတွေကိုထိတ်တန်းကထုတ်နေတဲ့ကုမ္ပဏီတွေထဲမှာဟွာဝေးနည်းပညာကုမ္ပဏီကြီးလည်းပါပါတယ်မန်ဝမ်ချို့အဖမ်းခံရတော့ဒီလုပ်ငန်းတွေအနည်းအများထိခိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပ
ါဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်သုံးနေကြတာဗျဟွာဝေးအစင်းမြင့်ဆက်သွယ်ရေးလုပ်ငန်းတွေကကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဘလောက်တောင်လွှမ်းမိုးထားလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကုသလေကိုသူရကိုကူက VOE မြန်မာပိုင်းကိုအခုလိုရှင်းပြထားပါတယ
်။တို့ရဲ့သုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မသုံးနိုင်ဘူးပေါ့လေ။ဒါပေမဲ့ tower ကိတ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကို transmit they you be the equipment ne cable chou dia sa Huawei ro ZTE ro ga thout lut de install lut de pi lo ma tu ro ga naw ta khu a ngwe in a ga taung ne twet a yit sa nit ne ngwe chi pi lo ma di hwa pisi kriya de ho tat sin pi de so a da twet chinaw ro myanmar pi ya nai ngan ho sat twet ye company de MPT ro Telinor ro Uri du ro အပါဝင်နဲ့အနောက်နိုင်ငံကတယ်လီကောင်းကမ္ပဏီတွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးရဲ့မှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကြီးရတဲ့ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေးကမ္ပဏီတွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံကကမ္ပဏီတွေအော်ညီမတို့ကြားခုမှာပါ Nokia, Siemens တို့ Ericsson တို့ Motorola တို့တို့ရတဲ့စခဲ့တာအဲဒါပေမဲ့တဖြည်းဖြည်းအခုဝင်အင်အားလည်းတောင်းတော့ Huawei တို့ ZTE တို့အကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်တို့ market share ဈေးကွက်အနေနဲ့
Huawei ရဲ့အဆင့်မြင့်နည်းပညာဆက်သွယ်ရေးသုံးပစ္စည်းတွေကတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်လှမ်းနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကို hacker တွေကြားကခိုးယူနိုင်နားထောင်နိုင်တယ်ဆိုတဲ့ဆိုရမှုတွေကြောင့် American, Australia, New Zealand နဲ့ဂျပန်အစိုးရတွေကတော့ဒီ 5G ကွန်ရက်တွေမှာ Huawei ပစ္စည်းတွေမသုံးဘူးလို့ကြေညာထားပေမဲ့ဥရောပနိုင်ငံတချို့ကတော့ဆက်ပြီးတော့အားပေးနေကြပါတယ်ရှင်
2018နှစ်ထဲမှာနောက်ထူးခြားခဲ့တဲ့သတင်းကတော့နည်းပညာလုပ်ငန်းကြီးတွေရဲ့အဆုရှိအားအတက်ကျသတင်းပါအခုနှစ်ထဲမှာ Apple, Amazon နဲ့ Facebook ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဒေါ်လာ1 trillion ဈေးအထိဆန်းငင်းတင်တက်ခဲ့ပါတယ်ဒါမဲ့လို့ Normala 20ရက်နေတုန်းကတော့ထိတ်တန့် American နည်းပညာလုပ်ငန်းကြီး5ခုပေါင်းဈေးကွက်တန်ဖိုးအစုစုပေါင်းဒေါ်လာ1 trillion ကျော်ဈေးကျခဲ့တော့ဒီသတင်းကလည်း holy တကျော်ဖြစ်ခဲ့သေးတယ်လीမဆုမြတ်မော
Facebook, Apple, Amazon, Netflix နဲ့ Google တို့ကိုသူတို့နာမည်အရှိဆုံးစာလုံးတွေယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်တာမလားတနင်္လာနေ့တက်ထားတဲ့ဒီ Fang အစုရှယ်ယာဈေးတွေက November တတိယဘက်တပတ်ထဲမှာပြန်ရှုံးသွားခဲ့တာပဲကိုသားညုံရဲ့
Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီ၅ခုလုံးပါအစုရှယ်ယာဈေးတွေကျရောက်တော့တဲ့ပြဿနာတစ်မျိုးစီရှိကြတယ်ဗျအခုလိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်ပေါင်းတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျခဲ့တယ်ဗျ
ကမ္ဘာမှာဒီစီးပွားရေးတိုးနှုန်းနှေးကွေးနေတာရောအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာမှန်းထားသလောက်အမြတ်မထွက်တာကြောင့်ရောနောက်ရေနံဈေးတွေကျနေတာကြောင့်မှရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာတွေထုတ်ရောက်နေကြတာကလည်းအခု2018ခုနှစ်ထဲအစုရှယ်ယာဈေးတွေကမောက်ကမဖြစ်ရတဲ့အကြောင်းတွေဖြစ်နေပါတယ်
မနက်ကပါဝင်ဖူမျိုးစဲနိုင်ငံဒီမှာရောင်းတဲ့တရုတ်နိုင်ငံလုံးတံမိုးနဲ့ဖုန်းတချို့တွေကကြိုတင်ထည့်ပြလိုက်တဲ့ app တချို့ကဖုံးသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်း Financial Times သတင်းစာကြီးထဲမှာအခုနှစ်ဇူလိုင်လတုန်းကဖော်ပြခဲ့ပါသေးတယ်
လက်ကန်စမတ်ဖုန်းထဲမှာဝယ်တွေကပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူရဲဆိုတာကိုနည်းပညာနဲ့အကျွမ်းတဝင်ရှိသူတွေကသိကြပြီးတော့စမတ်ဖုန်းသုံးသူအများစုကတော့မသိကြဘူးတဲ့သိရင်လည်းဒီကိစ္စကိုအရေးတကြီးမရှိဘူးလို့မြန်မာနိုင်ငံကနည်းပညာကျွမ်းကျင်သူတွေကပြောပါတယ်တချို့ဆိုရင်ဒီကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app တွေကိုမှသုံးချင်လို့တီးသန့် download လုပ်ယူတာတွေလည်းမနည်းဘူးလို့ဆိုရဲဥမာဒီတရုတ်ကလုပ်တဲ့ဇက်ဖျားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့မြန်မာနိုင်ငံနေဆုံးမှဒီလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပြပါတယ
်ဇက်ဖျားလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညံတယ်ပေါ့လေအဲ့လိုဇက်ပြာလိုဟာမျိုးကို user ကိုယ်လည်းထည့်ကျင်ရတယ်ဒါပေမဲ့အဲ့ဒီဇက်ပြာဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့မှာဒီတရုတ်လုပ် SingTech P10 ဆိုတဲ့ smartphone ထဲမှာဝယ်ရရပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဗမာရှိနေတယ်လဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်တွေကိုဒီလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ
်။ဒါနဲ့မကောက်ဘူးဗျလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေလဲဆိုတာသိနိုင်ဖို့အချက်လက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတည်းရန်မျှဝေပို့ပေးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုယ်တိုင်အမကန်ရောင်းနေတဲ့ထဲမှာဒီဈေးသက်သာတဲ့ SingTech ဖုန်းတွေလည်းပါပါတယ်ခင်ဗျာ
။အခု2018ခုနှစ်ထဲမှာလူမှုကွန်ရက်တွေပေါ်မှာအချက်အလက်မှားတွေစိုးရိမ်စရာကောင်းလာအောင်ပြန့်နှံ့ခဲ့တာကြောင့် online အပိဒံ website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အချက်အလက်အများတွေပြတ်နေနှုံးပမာဏကလူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အခု2018ခုနှစ်ထဲမှာအရန်များလာနေလို့ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်ပါတယ်
။ကမ္ဘာနေရာဆောင်ကလူတန်းပေါင်းများစွာ online ကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်အလက်များတွေပြန့်လာသိမြင်ပါတယ်။ဒါကြောင့်မလို့သတင်းမှားသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေလုတ်ပြီးတော့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကပြောထားပါတယ
်2018ခုနှစ်ထဲမှာတိတိတသားများလာတဲ့အချက်အလက်မှားဖြန့်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံစ조사နေကြတယ်ကိုသားညုံရဲ့
အစိုးရတွေစီမင်းစည်းကမ်းချသူတွေဘက်ကလည်းဒီပြဿနာကိုအရေးတယူလုတ်ကင်တွယ်လာကြတာလည်းတွေ့ရတယ်မဟုတ်လားမဆွေမော
2018ခုနှစ်ထဲမှာဒီသတိထားစရာဖြစ်လာအောင် misinformation အချက်အလက်မှားပြဿနာကပိုပြီးတော့ကြီးလာတာကို dictionary.com က2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြတာပါ misinformation အကျိုးဆက်နဲ့ဒီသတင်းတူသတင်းမှားပြဿနာတွေက2019ခုနှစ်ထဲမှာလည်းသတိထားစရာအဖြစ်နဲ့ဆက်ဖြစ်နေလိမ့်အောင်မယ်လို့လေ့လာသူတွေကပြောထားပါတယ်ရှင်